ဟုတ်ကဲ့ပမောခဒေါက်တာခမောင်ကြီးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီလေဘဲမှာရှိတဲ့အကျိတ်ဒီတိုက်ရိုက်လို့ခေါ်တာပေါ့ဆရာနော်အဲ့ဒီအကျိတ်ကနေထုတ်တဲ့အစိတ်ဒါမှမဟုတ်လို့ရှင်လေဒီဟော်မုန်းတွေကြောင့်ဖြစ်တဲ့နှလုံးရောဂါဖြစ်ပွားမှုအနေထားဘယ်လိုအနေထားရှိလဲဆရာရင
်လေဘဲမှာ thyroid gland ဆိုတာ thyroid အကျိတ်ရှိတယ်အဲ့ဒီအကျိတ်ကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကဲသွားပြီးတော့နှလုံးမှာသွားပြီးထိခိုက်တဲ့ဖြစ်တဲ့ရောဂါနှလုံးရောဂါပေါ့ဗျာအဲ့ဒါလည်းရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂါဒီလေဗင်းဂျိတ်ဟော်မုန်းကြောင့်ဖြစ်တဲ့နှလုံးယောဂါပေါ့ဆရာနော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
။ဘာကြောင့်ဖြစ်ရလဲဆိုလို့ရှင်တော့2မျိုးရှိပါတယ်။2မျိုးကတော့သူအလိုလိုကိုဖြစ်ပေါ်လာတာပေါ့လေ။ဒါကျွန်တော် Graves disease ဆိုခေါ်ပါတယ်။နောက်တစ်ခုကတော့လေဗင်းဂျိတ်ယောဂါအကျိတ်ရှိနေတယ်။ရှိနေရနေပြီးတော့တချို့အစိတ်အပိုင်းတွေကဖောက်ပြန်လာပြီးတော့ဒီတားတဲ့ဟော်မုန်းတွေထုတ်လာတယ်။ဒါသောချင်းကတော့ဒီ Graves disease ကိုတဲ့ဟော်မုန်းကိုလွန်ကဲသွားထုတ်လာတဲ့အချိန်မျိုးကနေပြီးတော့စပြီးတော့ဖြစ်တာများပါတယ်ခင်ဗျာ genetic
ဟုတ်ကဲ့မျိုးရိုးဗီဇကြောင့်ပါဆရာနော
်ဟုတ်ကဲ့တချို့မိသားစုတွေမှာလည်းရှိနေတတ်ပါတယ် genetic ပေါ့ဥမာ twin ဖြစ်မှာ monozygous twin ဖြစ်မှာဒီအမွားအိမ်မှာတော့မှရှိတတ်တဲ့သဘောတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီးဒီဖြစ်ရခြင်းအကြောင်းအရာအခုလိုဒီသူ့လိုလိုဖြစ်တာတော့မျိုးရိုးဗီဇကြောင့်ဖြစ်တာတို့ကြောင့်ဒီကာကွယ်နေတဲ့အနေထားကြတော့ခက်မဲ့နေတာရှိတာပါဆရာနော
်ဟုတ်ကဲ့ကာကွယ်လို့တော့သူကမရဘူးပေါ့လေလက်ရှိအခြေအနေမှာကြတော့ဒီဟာဟိုအချိန်မီပြီးဖို့ဒါအင်္ဂါအရေးကြီးပါတယ်ဘာလို့လဲဆိုတော့ဒါကအသက်အန္တရာယ်ကိုပြနိုင်တဲ့ရောဂါဖြစ်ပါတယ်ဒီဟာအစိတ်ကြီးကဒီသားရဲ့ဟော်မုန်းကြီးကတိတ်ပြီးတော့ညှားလာတဲ့အခါမှာပေါ့လေနှလုံးကြီးကတော့အပြတ်လာတာလို့နှလုံးခုန်ကန်ပြီးညှားလာပြီးတော့အသက်အန္တရာယ်ရှိနိုင်တဲ့အနေအထားတွေကျွန်တော်တို့ရှိတာဟုတ်အဲ့ကြောင့်ဒီကောင်ဒါကာကွယ်ရေးဆိုတာလေစောစီအချိန်မီပြီလို့ရှိရင်ပန်းရဖြစ်မယ်လူပြောင်မောင်မှာနှလုံးကိုယ်လုံးမြန်နေမယ်နည်းနည်းအမောမြန်နည်းနည်းအဲ့ဒါလက္ခဏာကြီးရှိလာပြီလို့ကျွန်တော်ကပန်းရရှိပြီတော့လေဆိုပြီးတော့လုတ်ပေးနိုင်တဲ့အခါမျိုးတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်လို့ခတ်တော်လဲပဲအသက်အနည်းကြီးတဲ့ယောဂါဖြစ်တဲ့အတွက်စောစောသိနေအောင်ဆရာကြီးဆရာကုနာကပြောတဲ့ဒီနှလုံးခုန်မြန်ပြီးမောတာအပြင်တခြားရောဒီသတိထားသင့်တဲ့လက္ခဏာအသေးစိတ်တွေရှိလားဆရာ
အဲ့ဒါတွေကတော့ရှိပါတယ်ရင်းတုံနေဟိုပြောလို့ပြောတာရှိတယ်နောက်ပြီးတော့လူတွေကိုကြည့်လိုက်လို့ရှင်လဲသူကနည်းနည်းပိန်နေတယ်ချွေးစည်းလေးတွေနည်းနည်းထွက်နေတတ်တယ်နောက်တစ်ခုကနည်းနည်းခညာမငြိမ်လဲဖြစ်တတ်တယ်အလေးချိန်တွေလည်းညှော့သွားတတ်တယ်မျိုးလုံးလေးလည်းနည်းနည်းမှုပြီးတော့အပြင်ထွက်လာတယ်မျိုးလုံးပြူးပြူးလေးဖြစ်နေမယ်ဒါတွေမြင်လို့ရှိရင်ကျွန်တော်တို့ကသတိရဖြစ်ရမယ်အဲ့ဒီအာတော်တော်လေးလည်းကြီးကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုကဆိုလို့ရှင်တော့ကျွန်တော်တို့ဆိုဝင်လာတဲ့ဟာယူနီတုံနဲ့နောက်တစ်ခုကဆိုတွေးတူးနဲ့လည်းတွဲလာတတ်တယ်။နောက်ရှင်ဘတ်အောင်လည်းပါတယ်။အဲ့လိုပဲပြောရတယ်။သူတို့ဉာဏ်လုံးများနည်းနည်းရှေ့ပြီးမို့နေတာလည်းတွေးတတ်တယ်။ဒီခါလေးလက်လေးတွေကတုံနေတာတွေ့တယ်။ကျွန်တော်ဉာဏ်လုံးကိုနားထောင်ကြည့်လိုက်တဲ့အခါမှာလည်းဉာဏ်လုံးကိုယ်ဟာမြင်နေတယ်။ဒီခါလေးအပူပုံတွေပါရှိနေတတ်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့တိကျအောင်ပေါ့နော်အများဆုံးသိနေအောင်ဆရာကြီးဒီစိတ်ဝင်စေခံပြတင်တာပါဆရာနော
်ဟုတ်ကဲ့ပါကျွန်တော်နှလုံးရောဂါကိုနေ့စဉ်ကြည့်နေတဲ့ဆရာဝန်တွေကတော့ဒါကခေါင်းထဲမှာရှိကိုရှိထားတဲ့ပြဿနာတစ်ခုဖြစ်ပါလေရှိတယ်ဒါပေမဲ့လည်းအထူးသဖြင့်ဆရာဝန်တွေအနေနဲ့လည်းဒီဟာကိုခေါင်းထဲမှာဒါပစ္စိုးစစ်ကြောင့်နှလုံးရောဂါဖြစ်နေမလားဆိုပြီးတော့တကယ်ဖြစ်လာတဲ့လူကိုတိကျအောင်လုပ်ချင်တော့ကျွန်တော်တို့တွေးစစ်ကြည့်လို့ရပါတယ်ဒီထဲမှာ T3 T4 ခေါ်တဲ့ thyroxin ခေါ်တဲ့ဟော်မုန်းဓာတ်ကတာမန်နဲ့များနေတာတွေ့ရတတ်ပါတယ်။ဒါကတော့နှလုံးမှာဘလောက်ထိကြီးသွားပြီလဲပါလဲကြည့်ကြင်တော့ကျွန်တော်တို့ ECG ရိုက်ကြည့်မယ်။ ECG မှာခုန်ကုန်းတွေမြန်နေတယ်၊ဒါတော့နှလုံးတွေမြန်နေတယ်၊အပူကုန်းတွေရှိတယ်၊နှလုံးကတစ်ချက်ချက်ခါသွားတယ်။အဲ့ဒါကြီးတွေ့ပြီဆိုလို့ရှိရင်တော့ T3 T4 တက်ပြီဆိုတာလည်းကတော့ရှင်းနေတာပါပဲ။နှလုံးကိုဘလောက်ထိများထိခိုက်ပျက်စီးသွားလဲသိအောင်ဆိုလို့ရှိရင်တော့ echo ခေါ်တယ်လေ။ဒါငိုင်းနဲ့ဆက်သတ်မှုကလည်းလို့လို့ရပါတယ်ခင်ဗျာ။ဒါက radio iodine optics ဆိုတာဒီ iodine ဓာတ်ကိုစုပ်တဲ့အားလုပ်တဲ့ scan လုပ်တယ်ပေါ့ radio iodine optics scan အဲ့ဒါလုပ်ကြည့်လို့ရှင်လည်းသိနိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ယောဂကိုဒီစောစောစီစီရှာဖွေတွေ့ရှိနိုင်ပြီဆိုလို့ရှင်တော့ဒီကုသမှုအနေထားကတော့အလားလာကောင်းတဲ့သဘောရှိတာပါဆရာနော
်။ကောင်းပါတယ်။အချင်းဒီကုသဥမာဆိုတော့ဗျာဒါမကုသခင်မှာတော့ကျွန်တော်ကသိထားနေတာ။ဒီယောဂါကြီးရလဲရှိနေတချို့ကျွန်တော်တို့တောရွာတွေမှာရှိတဲ့လူတွေဆိုရင်ဒီယောဂါကြီးရှိနေမသိသေးတဲ့လူကပိန်ချိုးသွားတယ်နှလုံးတွေကလည်းကျွန်တော်တို့တာမန်တမနစ်မှာ90မိနစ်ခုံရမယ်အစား သူတို့ကတကယ်140 150ခုနေမယ်ချွေးကြီးလည်းထွက်နေမယ်အဲ့လိုနေရင်လည်းနှလုံးအပြတ်ပြီးတော့ဆုံးဆုံးပြေဆုံးသွားတာလည်းအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့အဓိကတာဝန်ကတော့အချင်းချင်းကုသဖို့ပါပဲကျွန်တော်တို့ရဲ့တွဲတဲ့ဈေးတွေကတော့များသောအားဖြင့်ဒီမက်ဒီမဇောခေါ်တဲ့ကာဘီမဇောစတဲ့ဈေးတွေနဲ့တားရဟော်မုန်းချေဖြက်လို့ရပါတယ်အဲ့ဒါဒီသုံးလို့ရတယ်နောက်ပြီးတော့နှလုံးခွင်နှုန်းတွေမြန်လာလို့နေပြီးတော့နှလုံးကြောင့်ဒုက္ခမရအောင်ဘီတာအဒရီနီဘလော့ကာခေါ်တဲ့ပိုပရနလောလို့ခေါ်တဲ့ဒီလိုဆေးတွေလည်းသုံးလို့ရပါတယ်။ခုံလုံးမြန်လာတဲ့ကူကျွန်တော်တို့ digitalis ခေါ်တဲ့ဆေးတွေကိုလည်းအသုံးပြုလို့ရတယ်။ဒါအပြင်ပေါ်လေးဒီတခြားဆေးတွေဒီ calcium channel blockers ပါညာစားတဲ့နေရာသုံးရ။အကဲတချို့လူတွေဒီမှာဆိုလို့ကျွန်တော်ဆေးနဲ့ထင်းထင်းလို့မရတဲ့ခံမှုကျွန်တော်ခွဲစေရပါတယ်။ခွဲစေပြီးတော့သူရဲ့တော်တော်များများအစိပ်ပိုင်းအနည်းငယ်ပဲတိုင်းလိုက်ကလေးကိုထားခဲ့ပြီးတော့thyroidectomy ဆိုတာတိုင်းလိုက်ဒီအကျိတ်ကိုထုတ်ပစ်တဲ့ရတဲ့အခါမျိုးတွေလည်းရှိတယ်။နောက်တချို့ဒီအသက်နည်းနည်းရသွားပြီးကလေးပါတဲ့မမွေးတော့ဘူး။ကလေးတွေလည်းကျွန်တော်ဓာတ်ရောင်ကြီးအန္တရာယ်မရှိတော့ဘူးဆိုတော့အရွယ်တွေရောက်သွားရင်တော့ radio iodine နဲ့သူကတော့အဲ့ဒီဓာတ်ရောင်ကြီးပါနေတာကို radio iodine နဲ့ ablation ဆိုတာကျွန်တော်တို့လုပ်ပေးလို့ရပါတယ်။ဒါတွေကတော့ယောဂဆက်ကစားလို့မလုပ်ပါဘူးဆက်ကစားလို့မတော့များသောအားဖြင့်တော့ဆေးနဲ့ပဲချိန်ပေးမယ်မရရင်တော့ကျွန်တော်တို့ကစက်နဲ့ကစင်ပေါ်လေးတိုးပြီးတော့လုပ်သွားနိုင်တဲ့အားကြီးရှိတယ်ဆိုတာအဲ့ဒါကိုကျွန်တော်တို့လုပ်ပေးလိုက်ပါမယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ